ိုင်းနိုင်ငံဟာရုရှားစစ်ရဲ့ယူကရိန်းကျူးကျော်စစ်ကိုရှောင်ဖို့ကြိုးစားတဲ့ရုရှားနိုင်ငံနဲ့ထောင်ပေါင်းများစွာအတွက်ခုံလုံးစရာနေရာတစ်ခုဖြစ်လာနေပါတယ်။ရုရှားခီးတော်အများပြားဟာယူကရိန်းစစ်ကိုရှောင်ဖို့ဒါမှမဟုတ်ရှေ့ပြောင်းအခြေချဖို့အတွက်ထိုင်းကိုလာရောက်ကြပါတယ်။ထိုင်းနိုင်ငံမှာအောက်တိုဘာလနဲ့ COVID ကန့်သတ်ချက်တွေဖြတ်သိမ်းပြီးနေဆက်တွေပြန်ဖွင့်ပေးလိုက်ခြင်းကစပြီးတော့နိုင်ငံခြားခီးတော်လာရောက်သူတွေထဲမှာရုရှားနိုင်ငံသားကမလေးရှားနဲ့အိန္ဒိယပြင်တက်တက်အများဆုံးဖြစ်တယ်လို့ထိုင်းဆိုတာကပြောပါတယ်။တကယ်တော့ထိုင်းဟာရုရှားခီးတော်တွေအားလိုက်ရဲ့ပန်းဖြေလာရောက်နေရှိတဲ့နိုင်ငံမှာရင်းနှီးတဲ့ကုန်တွယ်ဖက်နိုင်ငံတွေဖြစ်တဲ့ထိုင်းနဲ့ရုရှားတို့ကြားထိုင်းခီးတော်စည်းကွန်မှာ2019တုန်းကရုရှားကတတ်မမြောက်အကြီးဆုံးဖြစ်ပြီးအခုရုရှားပေါ်နောက်နိုင်ငံတွေလှုပ်ဆောင်တယ်လို့ထိုင်းကလိုက်မလုပ်တဲ့အပြင်ရုရှားခီးတော်တွေလာရောက်မှုကိုလည်းတားမြစ်မထားပါဘူး။ဒါကိုခွင့်ကောင်းယူပြီးတော့ထိုင်းကိုလာတဲ့ရုရှားခီးတော်တွေဟာမနစ်ကနှစ်ကုန်ပိုင်းအောက်တိုဘာကနေဒီဇင်ဘာတွင်3,300ကျော်ရှိတယ်လို့ထိုင်းအကြမ်းနဲ့ခီးတော်ဝန်ကြီးဌာနကပြောပါတယ်။16နှစ်ကနေ28နှစ်ကြာအမျိုးသားတွေအတွက်စစ်မျိုးမထမ်းမနေရတနှစ်တက်မှပြတ်ထန်းတဲ့ရုရှားမှာစက်တင်ဘာလကလူသစ်စုဆောင်းထားတဲ့ရုရှားနိုင်ငံသားအနည်းဆုံး2000ကိုစစ်မျိုးပြင်မှာတာဝန်ချထားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမိန့်ထုတ်ပြန်ခဲ့တဲ့နောက်မှာကျောဝချမ်းသာတဲ့ရုရှားအများပြားထိုင်းကိုရောက်လာတာဖြစ်ပါတယ်။သူတို့ဟာထိုင်းမှာနေတိုက်ခန်းကိုဝယ်ယူရာရေးရှိငှားရနေတိုင်းတော်တွေနဲ့ရင်းနှီးမြှုပ်နှံကြတာဖြစ်ပါတယ်။